KIO ခေါင်းဆောင်တွေကအဓမ္မစစ်တိုက်ခိုင်းနေတာကိုစက်မတိုက်ချင်တော့လို့ဆိုပြီးတော့ KIA တပ်မဟာ9တွေကကချင်ရဲဘော40ကျော်လောက်ပေါ့လေလက်နက်ချအလင်းဝင်တယ်ဆိုပြီးတော့အစိုးရသတင်းစာကဖော်ပြပါတယ်ဒီကိစ္စကို KIO ဘက်ကဗာများပြောလို့တာရှိပါလေခင်ဗျ
အခုဒီတာလော်ဂျီဘက်ကိုဝင်သွားတဲ့အဖွဲ့တွေတော့ဟို KIA စစ်တီတွေမဟုတ်ပါဘူးပြည်သူစစ်တွေပါတချို့ကတော့ဟိုတင်းနန်းတောင်မှမတက်ရသေးဘူးရွာလုံးကျုံရေးအတွက်ဟိုဖွဲ့စည်းပြီးတော့သူတို့အနေနဲ့လည်းလက်နက်ကင်ဖို့အခွင့်တောင်းတာနဲ့ကျွန်တော်တို့ကဒီလက်နက်တွေတပ်ဆင်ပေးတာပါအဲ့ဒီပြည်သူစစ်အဖွဲ့တွေကသူတို့ရဲ့အဖွဲ့ကောင်းဆောင်နဲ့နည်းနည်းစကားများကြပြီးတော့တချို့လက်နက်တွေယူဆောင်ပြီးဒီတာလော်ဂျီဘက်ကိုဝင်သွားကြတာပါ
ဒီသတင်းစာမှာရေးထားတာကအဲ့ဒီဒေတာက KIA စစ်ကောင်းဆောင်တူကိုပြစ်ခတ်ပြီးတော့မှဒီအဖွဲ့ကအလင်းဝင်သွားတယ်လို့လည်းဆိုပါတယ်ဒီသတင်းတွေရောအ
ဲ့လိုမဟုတ်ပါဘူးသူတို့ရဲ့စီတုစစ်အဖွဲ့အဲ့ဒီအဖွဲ့ငယ်ကောင်းဆောင်နဲ့သူတို့နဲ့ကစကားများကြတယ်အကြီးကတော့ဒီသူတို့အဖွဲ့ကောင်းဆောင်ကသူတို့အပေါ်မှာတည်တည်ချာချာအုပ်ချုပ်မှုမပေးနိုင်ဘူးစသည်ဖြင့်ပေါ့နောက်တစ်ခုကတော့ဒီတချံကာလမှာသူတို့ကဟိုအိမ်ပြန်ဖို့အခွင့်တောင်းတော့အဖွဲ့ကောင်းဆောင်အနေနဲ့ကဟိုအခြေအနေရအခွင့်မပေးနိုင်ဘူးဆိုပြီးအထက်ကိုမတင်မဲနဲ့သူကအခွင့်မပေးဘဲတားလိုက်တာအဲ့ဒီအပေါ်မှာစကားများကြပြီးတော့အခုလိုဖြစ်သွားတာလို့သိရတယ်
နောက်တစ်ခုက KIO ခေါင်းဆောင်တချို့ကဒီတစ်ဖက်သက်သဘောထားတင်းမာတဲ့အမြင်ရှိနေလို့ပေါ့လေဒီကချင်ဒေသခံတွေကညဉ့်ဉန်းရေးနဲ့အလန်းဝေးနေရတယ်ဆိုပြီးတော့အဲသတင်းစာမှာရေးထားပါတယ်ဒီကိစ္စရောခင်ဗ
ျဒီကိစ္စကတော့ဟိုတချို့ကသဘောထားတင်းမာတယ်လို့ပြောတာကရေဘူးရမကြပါဘူးဘာဖြစ်လို့လဲဆိုတော့ KIO ကသူဦးချင်းအမြင်တွေကွဲပြားကုန်ကွဲပြားမယ်သို့တော်လည်းပဲဆုံးဖြတ်ချက်ချတဲ့အခါမှာတော့အားလုံးရဲ့တဘောတူညီချက်အရဆုံးဖြတ်ချက်ချတယ်ဆိုတဲ့ခါကျတော့ဒီကိစ္စကတော့ဟိုတမင်တကာထည့်ရတဲ့စကလုံးပဲဖြစ်ပါတယ်ဒါမှမှန်ပါဘူ
းအခုအချိန်အထိဆိုရင်လည်း KIO နဲ့အစိုးရညီညာရေးကိုယ်စားလှယ်အဖွဲ့အချိန်ချင်းဆွေးနွေးခဲ့တာပေါ့လေဒါပေမဲ့အောင်မြင်တဲ့အချိန်နေထိတော့ရောက်မလာသေးဘူးပေါ့အဲ့တော့ဘယ်လိုအချက်တွေကြောင့်များဟိုအဆင်မပြေဖြစ်နေရတာပါလဲခင်ဗျ
အဓိကကတော့ဒီအစိုးရကုစလေဘက်ကနေပြောတာကတော့အပြစ်ခတ်ရက်ဆိုင်ကြီးအရင်လုတ်ပြီးမှဘယ်လိုဆွေးနွေးမလဲဆိုတဲ့ပုံစံကိုချကျင်တယ် PIO ဘက်ကတော့ဘယ်လိုဆွေးနွေးမလဲဆိုတဲ့ပုံစံကိုတည်တည်ချာချာဆုံးဖြတ်ပြီးမှအပြစ်ရက်တဲ့ကိစ္စကိုလုတ်ကျင်တယ်အဓိကကွဲလွဲချက်ကအဲ့ဒီကိစ္စပါပဲ
သတင်းတွေထွက်ပေါ်ခဲ့ဘူးသလိုပေါ့ KIO ဘက်ကဒီပင်လုံစာချုပ်ပေါ်အခြေခံပြီးတော့ Federal ပြည်ထောင်စုဆိုတဲ့အသုံးအနှုန်းမျိုးတောင်းဆိုချက်တွေကြောင့်များဆိုရနဲ့ဆွေးနွေးပွဲကိစ္စတွေမှာအဆင်မပြေဖြစ်နေရတာလားခင်ဗျအ
ဲ့ဒီကိစ္စကတော့ကျွန်တော်တို့တရားမသိပါဘူးဒါပေမဲ့ KIO တောင်းဆိုတာကတော့ပင်လုံဒုံကထားရှိခဲ့တဲ့ဂတိတွေကိုအခြေခံပြီးတော့တန်းတူရေးနဲ့စစ်မှန်တဲ့ပြည်ထောင်စုမှာအတူနေမယ်အဲ့တော့တိုင်းသားများဟာကိုယ်ပိုင်ဖြတ်ချန်းခွင့်ရရှိရေးဆိုတဲ့အချက်ပေါ်မှာတောင်းဆိုထားတာပါအဲ့တော့ဒီဟာကတော့ဟိုအစိုးရဘက်ကနေဘယ်လိုသဘောထားရှိသလဲဆိုတာအဖြေမပေးသေးဘူးဒီကောင်းစင်ပေါ်မှာကျွန်တော်ကဆွေးနွေးတဲ့အဆင့်ကိုမရောက်သေးဘူး
နောက်တစ်ခုကဒီအစိုးရဘက်ကညဉ့်ဉန်းရေးဆွေးနွေးပွဲကိုဥဆောင်တဲ့ဥအောင်တောင်းအပေါ်မှာ KIO ခေါင်းဆောင်တွေအယုံကြည်နည်းနေတာကြောင့်ဒီအပြစ်ခတ်ရစေးရေးကိစ္စဆွေးနွေးတာတွေကအခုထိမအောင်မြင်နိုင်သေးဘူးလို့လည်းသုံးသပ်တာတွေရှိပါတယ်ဒီအချက်ကမှန်ခဲ့မယ်ဆိုရင်ဘာလို့မယုံမကြည်ဖြစ်တာတွေရှိနေပါလဲခင်ဗ
ျကျွန်တော်တို့ကအဖွဲ့ခေါင်းဆောင်တွေအပေါ်မှာမယုံကြည်တဲ့သဘောထားမျိုးမထားဘူးဘာဖြစ်လို့လဲဆိုတော့ဟိုနိုင်ငံတော်အစိုးရနဲ့နိုင်ငံတော်တမရအကူတိုင်းရွေးချယ်ပြီးမှလွတ်လိုက်တဲ့ကိုယ်စားလှယ်တွေဟာနိုင်ငံတော်ရဲ့မူဝါဒအတိုင်းဆွေးနွေးကြနိုင်မယ်လို့မျှော်လင့်တယ်။နိုင်ငံတော်တမတော်ကတည်တည်ချာချာရွေးချယ်ပြီးလွတ်လိုက်တဲ့လူရဲ့အပေါ်မှာကျွန်တော်အနေနဲ့ဝေဖန်စရာမရှိပါဘူး
။နောက်တစ်ချက်ကလေတိုင်းပြည်တစ်ခုမှာပေါ့လေတက်မရော်ဆိုတာတစ်ခုပဲရှိသင့်တယ်ဆိုတဲ့အချက်ကိုရော KIO ဘက်ကလက်ခံပါသလားခင်ဗျ
။ကျွန်တော်တို့2009ခုနှစ်နေကြာတပ်ဖွဲ့ဖွဲ့စည်းရေးကောင်းစဉ်ဆွေးနွေးတဲ့အခါမှာကျွန်တော်တို့တောင်းဆိုထားတာရှိပါတယ်။အဲ့ဒါကတော့ပြည်ထောင်စုမြန်မာနိုင်ငံတော်မှာတမတော်ဦးစည်းချုပ်တယောက်တည်းရဲ့အောက်မှာပြည်ထောင်စုတမတော်အနေနဲ့ဖွဲ့စည်းမယ်ဆိုလို့ရှိရင် KIA တပ်တွေဟာပြည်ထောင်စုတမတော်မှာရှိတဲ့တပ်များအဖြစ်တို့ပါဝင်ပူးပေါင်းဆောင်ရွက်မယ်လို့ကျွန်တော်ကလန့်ခဲ့ပါတယ်
ဟုတ်ကဲ့ဗိုလ်ချုပ်ကွမ်မော်ကျေးဇူးပါခင်ဗျ
ဟုတ်ကဲ့ကောင်းပါပြီ